မြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူတွေကိုစစ်တပ်ကစနစ်တကျနေရတဲ့နေဆက်မြင့်မှန်းနေတယ်ဆိုတဲ့သတင်းပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်စစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်မြင့်မှန်းနေဆက်ခံရပြီးပြန်လွတ်လာသူတွေက28ယောက်ကို AP သတင်းဌာနကပြစ်ဆို ငင်းပြီးပေါ်ထုတ်ရေးသားထားတာထုတ်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားဌာနကတုံ့ပြန်ပြောဆိုတာပါနိုင်ငံတော်မှာအစီအစဉ်တကျနေဆက်မြင့်မှန်းတဲ့နီလန်းကိုမြန်မာစစ်အစိုးရကအသုံးပြုနေတယ်ဆိုတဲ့သတင်းတွေပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ပြီးအမျက်ထွက်ရတယ်လို့စိတ်ထိခိုက်ရပါတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်မြန်မာနိုင်ငံမှာနေဆက်မြင့်မှန်းတဲ့သတင်းတွေကိုခိုင်လုံတဲ့စုံစမ်းစစ်ဆေးမှုလိုအပ်မှာဖြစ်ပြီးအဲဒီလိုရက်တွေကျူးလွန်သူတွေကိုသူတို့တို့ရက်တွေတောင်းခံမှုရှိအောင်လုပ်ရပါမယ်လို့လည်းပြောပါတယ်အမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီကဝါချင်းရီပပ်လီကန်မတ်မိုက်ကယ်မကောကအောက်လွှတ်တော်မှာဆွေးနွေးထားတဲ့ဘာမန်အက်ဥပဒေမူကြမ်းကိုမဲခွဲဆွေးနွေးကြဖို့တိုက်တွန်းပါတယ်ဒီဥပဒေမူကြမ်းထဲမှာမြန်မာစစ်ဘက်ပေါ်ထပ်ပြီးတံခတ်ရေးယူမဲ့အချက်တွေပေါ်လာပါတယ်။အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂရီဂရီမစ်ကလည်းဒီဥပဒေကိုအတူတူကြံထမ်းဖို့တိုက်တွန်းပါတယ်။